မလေးရှားနိုင်ငံကမြန်မာတန်ရုံးအနီးစွန့်ပစ်ခံရပြီးတဲ့နောက်နေရပ်ပြန်လာကြတဲ့မြန်မာအလုပ်သမားတွေစာချုပ်ပါအခွင့်အရေးရဖို့ကြိုးစားနေပေမဲ့ပြည်လည်မှုမရဘဲဖြစ်နေတဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။မလေးရှားနိုင်ငံကမြန်မာတန်ရုံးအနီးမေလထဲမှာစွန့်ပစ်ခံရပြီးနောက်တစ်လမှာပဲနေရပ်ပြန်ခွင့်ရခဲ့ကြတဲ့မြန်မာအလုပ်သမား19ယောက်ဟာစာချုပ်ပါအခွင့်အရေးတွေရဖို့ဆိုပြီးအလုပ်သမားဆီလွတ်တဲ့ကုမ္ပဏီကိုတောင်းဆိုနေပေမဲ့ပြည်လည်မှုမရဘဲဖြစ်နေတာပါ။မလေးရှားနိုင်ငံစီလံကောပီနယ်မှာအလုပ်သမားဆီလွတ်တဲ့ကုမ္ပဏီတစ်ခုရဲ့အစီအစဉ်နဲ့ရောက်လာခဲ့ပြီးတဲ့နောက်လေးလလောက်အလုပ်ကင်မရဘဲအခက်တွေ့ကြုံနေခဲ့ရတဲ့အလုပ်သမားတွေဘက်ကထိုက်တဲ့နဲ့နစ်နာကြေးရဖို့ဆိုပြီးအလုပ်သမားဝန်ကြီးဌာနတာဝန်ရှိသူတွေရဲ့ရှေ့မှောက်ကုမ္ပဏီတာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့ပေမဲ့ပြည်လည်မှုမရတဲ့အပြင်နေရပ်ပြန်ခဲ့စဉ်ကလေရင်ဈေးကိုပါပြန်ပေးဖို့ကုမ္ပဏီဘက်ကပြောဆိုခဲ့တယ်လို့လည်းအလုပ်သမားတစ်ယောက်ကပြောပါတယ်
မလေးရှားနိုင်ငံကိုစရောက်ပြီးသူတွေကမှကျွန်တော်တို့လေးလလုံးလုံးကျွန်တော်တို့စက်ယုံနေမယ်ပဲကြောင်ပိတ်ပြီးတော့ချက်ကလေးငါကလေးတွေပဲကျွန်တော်တို့ထားပါတယ်။ဘာစားနိုင်ရခါမှလည်းအေဂျင်စီကလည်းမထောက်ပံ့ပါဘူး၊ဖီးကလည်းမထောက်ပံ့ပါဘူး။အဲ့ဒီအနေထားမယ်ကကျွန်တော်တို့မြန်မာနိုင်ငံပြန်ရောက်တော့လေအေဂျင်စီကနင့်နာခဲ့တဲ့နင့်နာကြီးကျွန်တော်တို့လေးလလုံးလုံးဟိုပြဲမဲ့လောင်ပိတ်ခံရတဲ့လာသာဘီစီကြီးတွေမပြေးတဲ့ပြင်သူ့ကိုပါကျွန်တော်တို့မလေးရှားကရင်ကြီး1600ပြန်ရောက်ရမယ်ဆိုတဲ့ကိစ္စကြီးရတော့သုံးမအဆင်မပြေပါဘူး။အဲ့ပြီးတော့နောက်တစ်ခုကမြန်မာနိုင်ငံကိုစားသူတန်အမကြီးကိုယ်တိုင်ကျွန်တော်တို့ကိစ္စတွေကိုညှိနှိုင်းပြီးတော့ကျွန်တော်တို့ပြန်ပို့ပါတယ်။ပြန်ပို့တဲ့ဟာကိုဦးစန်းတင်ကသူ့ပတ်စံနဲ့အကုန်ခံပြီးတော့တန်အမကြီးကိုညှိပါတယ်။ညှိပြီးတော့မှသူ့ပတ်စံကိုလွှဲပေးပြီးတော့မှကျွန်တော်တို့ပြန်ပို့ပါတယ်ဆိုတော့ကိုကြီးကတော့သူပြောပါတယ်။ကျွန်တော်တို့အလုပ်သမားဝန်ကြီးဌာနရုံးကသူ့လက်ထောက်ညီကြားရေးမှူးရှင်နဲ့ကျွန်တော်တို့အဲ့လိုဆိုပြောပြီးတော့သူ့ပတ်စံအကုန်ခံထားတဲ့အတွက်ကြောင့်ကျွန်တော်တို့မကျော်နိုင်တဲ့အပြင်မလေးရှားဂရင်းကထောင်းချော်ပါသူ့ကိုပြန်ပြီးတော့ပြေးရမယ်ဆိုတဲ့ပုံစံမျိုးလည်းပြောနေပါတယ်ခင်ဗျာ။
မလေးရှားနိုင်ငံကမြန်မာတန်ရုံးကိုစားပြုပြီးမြန်မာနိုင်ငံသားတွေကိုအကူအညီပေးနေတဲ့ဦးတီယာမမောင်ကတော့မြန်မာတန်ရုံးကစီစဉ်တဲ့ကယ်ဆယ်ရေးလေယာဉ်တွေနဲ့နေရပ်ပြန်ခဲ့ကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့လေရင်စရိတ်ပြန်ပေးကြမလို့ဘူးလို့လည်းပြောပါတယ်
။ဒီမြန်မာတန်ရုံးဘက်ကနေစီစဉ်ပြီးပြန်ဖို့ပေးလိုက်တာသူတို့ကတော့မသိရဘူး။ဘာလို့လဲသူတို့ကဟိုဘယ်လိုပြောမလို့ဆုံးပြေခံလဲဆုံးပြေခံလိုက်ရတယ်နောက်ပြီးဟိုအမှုကိစ္စလေးတွေလည်းရှိသွားတဲ့အခါကျတော့သူတို့ကတော့ဟိုဘယ်လိုပြောမလို့ဒီမြန်မာတန်ရုံးပဲအချမ်းပေါ့နော်ကူညီပေးလိုက်တာတွေရှိပါတယ်ပတိစီစဉ်ပေးလိုက်မှုနဲ့သူတို့ဟိုကြပြားမှမပေးရဘူးပေါ့နော်လေရင်လည်းမကအဲ့ဒီလေရင်မှသူတို့19ယောက်ပဲမပေးလိုက်ရတာကျန်တဲ့လူတွေအကုန်ပေးရတယ
်မလေးရှားနိုင်ငံကိုဖေဖော်ဝါရီလတည်းကရောက်သွားချိန်မှာလဲကုမ္ပဏီနဲ့စာချုပ်ထားတဲ့လုပ်ငန်းခွင်မှာအလုပ်လုပ်ခွင့်မရခဲ့ကြတယ်လို့သဘောတူထားတဲ့အတိုင်းလုံအားကမရကြဘူးလို့လည်းလုံသမားတွေဘက်ကတော့ပြောပါတယ်မလေးရှားနိုင်ငံမှာကိုဗစ်ကပ်ရောဂါကာလကြုံနေရခြင်းလေးလလောက်အတွင်းမှာလည်းအလုပ်ကင်အခက်အခဲတွေတွေ့ကြုံရသလိုနောက်ပိုင်းမှာတော့အလုပ်ရှင်ကအလုပ်သမားတွေရဲ့နိုင်ငံကူးစာအုပ်တွေကိုတင်စီပြီးမြန်မာတန်ရုံးအနီးစွန့်ပစ်သွားခဲ့ကြတယ်လို့လည်းပြောပါတယ်မြန်မာအလုပ်သမားတွေကိုပို့ဆောင်ပေးခဲ့တဲ့ Grand White Star Agency ရဲ့ Director ဦးစန်းတစ်ဦးကတော့အလုပ်သမားတွေဘက်ကစာချုပ်ပါအချက်တွေကိုလိုက်နာမှုမရှိခဲ့ပဲသူတို့သဘောနဲ့သူတို့ပြန်ဖို့လုပ်ခဲ့တာလို့ပြောပါတယ
်သူတို့ကဒီပြန်ဖို့တော့ request လုပ်တာလေလက်ပြီးလက်မှတ်နှိပ်ထားတယ်အလုံးမလုံးဘူးပြန်မယ်ဆိုတော့စက်တီစက်ကအစာရင်ရှိလို့အဲ့ဒါသူတို့ကပြန်မယ်ဆိုတာနှစ်မျိုးရှိတာပေါ့ပြန်မယ်ဆိုတော့အလုပ်ချင်းကပြန်ပို့တာရှိတယ်ပြီးတော့ကိုယ့်ကို request လုပ်ပြီးပြန်မယ်ဆိုရင်ကိုယ့်ရဲ့ဈေးဒီအကုန်လုံးကကိုယ့်ရဲ့တောင်ပြတ်သွားတာပေါ့နော
်ခက်မှန်းကြီးမြန်မာလုပ်သား9သိန်းခွဲလောက်လုပ်လုပ်ကင်နေတဲ့မလေးရှားနိုင်ငံမှာကက်ယောဂါကာလကန့်သက်ချက်တွေကြောင့်အလုပ်ကင်နဲ့စားဝတ်နေရေးအခက်အခဲတွေကြုံနေရတာပါကက်ယောဂါကာလအခက်အခဲတွေကြားထဲမှာပဲကဲယောဂါကာလအခက်ခဲတွေကြားကပဲမြန်မာနိုင်ငံသားတွေတဲကကိုကိုကိုအဆုံးစီရင်ခဲ့သူ14ဦးရှိခဲ့တယ်လို့နေရပြန်ဖို့တရားမဝင်နီလန်းတွေကနေကျိုးပန်းရာကနေဖမ်းဆီးခံရသူတွေလည်းအများအပြားရှိနေပါတယ်ရှင်ကျမမအေးမှာပါ